မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့အတွေ့အမှုချုပ်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အင်္ဂါနေ့ကဝါရှင်တန်သမ္မတအိမ်ဖြူရောမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အဖွဲ့ဝင်29နိုင်ငံပါနေတိုးအဖွဲ့ကြီးအတွက်အမေရိကန်ဘက်ကထည့်ဝင်နေရတဲ့ကာကွယ်ရေးအသုံးစရိတ်ကများလွန်းနေတယ်လို့အမေရိကန်သမ္မတကထောက်ပြပြီးအဖွဲ့ဝင်နိုင်ငံတွေဘက်ကကာကွယ်ရေးအသုံးစရိတ်ကိုမျှပြီးထမ်းဆောင်ကြဖို့တိုက်တွန်းလိုက်ပါတယ်။မတ်တိန်ကီထိုက်ကစူးစီးတင်ပြမှာပါရှင်။
မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေကအသုံးစရိတ်ပိုပြီးထည့်ဝင်လာပေမယ့်လာမယ့်နှစ်တည်အတွင်းနောက်ထပ်ပိုပြီးထည့်ဝင်ကြဖို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်တာနက်မှာပြောဆိုပါတယ်။နေတိုးအဖွဲ့ကြီးရဲ့အတွင်းမှုချုပ်ယူစတိုတန်ဘတ်နဲ့အမေရိကန်သမ္မတတို့အင်ဂျီရောမှာအင်ကာနေတုန်းကတွေ့ဆုံဆွေးနွေးခဲ့ကြတာပါ။
We've worked together on getting some of our allies to pay their fair share. It's called burden sharing.
မဟာမိတ်နိုင်ငံတချို့ဘက်ကသူတို့ဝေစုတိုင်းထည့်ဝင်လာကြဖို့ကျွန်တော်တို့အတူဆောင်ရွက်ခဲ့ကြပါတယ်။ဝန်ထုပ်ဝန်ဘိုးတွေကိုခွဲဝေထမ်းဆောင်ကြတာလို့ခေါ်ပါတယ်။အမေရိကန်ပြည်ထောင်စုကနေတိုးမှာမမျှမတဝေစုကြီးထည့်ဝင်နေရပါတယ်။ဒါပေမဲ့နေတိုးနဲ့ဆက်ဆံရေးကသိပ်ကောင်းပါတယ်
။နေတိုးအဖွဲ့ဝင်နိုင်ငံတွေဘက်ကပြည်ရင်းသတင်းထုတ်လွှင့်မှုရဲ့နှစ်ရာခိုင်နှုန်းကျော်အထိကာကွယ်ရေးအတွက်ထည့်ဝင်ကြစီရှင်နေဆိုအမေရိကန်သမ္မတကပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတော့ကာကွယ်ရေးအသုံးစရိတ်အတွက်ပြည်ရင်းသတင်းထုတ်လွှင့်မှုရဲ့၄ရာခိုင်နှုန်းအထိတိုးပြီးသုံးဖို့နေတိုးခေါင်းဆောင်တွေကိုသမ္မတထရန့်ကတိုက်တွန်းခဲ့တာပါ။ဒါ့အပြင်ဂျာမနီနိုင်ငံနေနဲ့တော့သူတို့ကြတဲ့ဝေစုအတိုင်းမထည့်ဘူးဆိုပြီးသမ္မတထရန့်ကဝေဖန်ပါတယ်။
I'll be talking about Germany. I always talk about Germany. I mean, Germany honestly is not paying their fair share.
ဂျာမနီကတော့သူတို့စတင်တဲ့အတိုင်းထည့်ဝင်ခြင်းမရှိပါဘူး။သူတို့က200ခန်းလုံးပေးရမယ်ဟာကို100ခန်းလုံးလောက်ပဲပေးပါတယ်။ American ဘက်ကတော့နှစ်ပေါင်းများစွာ 4.300 ခန်းလုံးပေးနေရတာဟာဆိုရင်စိတ်ကူကမျှတာပါဘူး။ကျွန်တော်လက်ထက်မှာ American ရဲ့ဒီတွေအတိုင်းထောက်လွှင့်မှုကတက်လာပါတယ်ဆိုတော့ပေးရမှာကလည်းပိုများလာပါတယ်။အဲဒီတော့အခြေခံအဖြစ်ဥရောပကာကွယ်ရေးအတွက် American တို့ကနေတိုးအတွက်အများစုထည့်ဝင်နေရတာပါဒီတော့ကျွန်တော်တို့ကဥရောပကိုကာကွယ်ပေးနေရတာပါတစ်ချိန်တည်းမှာပဲဥရောပကကြတော့ကုန်သွယ်ရေးပိုင်းမှာအသာစီရနေကြမှာလေ
နေတိုးအတွင်းမှုချုပ်ယွန်းစတိုတန်ဘတ်ကတော့နေတိုးဖွဲ့ကြီးကိုအခိုင်အမာထောက်ခံမှုအတွက်ကျေးဇူးတင်ကြောင်းနောက်နေတိုးဖွဲ့ကြီးပိုပြီးခိုင်မာအားကောင်းလာရေးအတွက်ဆောင်ရွက်နေကြောင်းပြောဆိုခဲ့ပါတယ်
And especially for your very strong leadership on burden sharing because as you just mentioned
ဝင်တို့ဝင်မိုးတွေကိုမျှဝေထမ်းဆောင်ကြဖို့မမမမဥဆောင်ခဲ့မှုအတွေ့အထူးပဲကျေးဇူးတင်ပါတယ်နေတိုးမဟာမိတ်ဒီအမူနဲ့နှစ်ပေါင်းများစွာကာကွယ်အသုံးစရိတ်ကိုဖျက်တောက်ခဲ့ပြီးတဲ့နောက်အခုအချိန်မှာပိုးပြီးတော့ထည့်ဝင်လာနေကြပါတယ်နောက်နှစ်ကုန်ပိုင်းအရောက်မှာကာကွယ်အသုံးစရိတ်ကိုဒေါ်လာ100ဘီလီယံထည့်ဝင်ကြမှာပါဒါဟာဆိုရင်နေတိုးမဟာမိတ်အဖွဲ့ကြီးကိုပိုးပြီးတော့အားကောင်းလာရေးပံ့ပိုးပေးနိုင်မှာပါတပ်ဖွဲ့ရဲ့အစင်းလင်းရှိရေးကိုလည်းတိုးမြှင့်ထားပါတယ်အကြံဖက်ဝါဒပူးပေါင်းတက်ချက်ရေးကိုတိုးမြှင့်ဆောင်ရွက်နေတယ်လို့ပိုးပြီးလဲရင်းနှီးမြှုပ်နှံနေပါတယ်ဒါကြောင့်မြောက်အမေရိကကအမေရိကန်နဲ့ဥရောပတို့အနေနဲ့အရင်နှစ်တွေကတည်းကစာရင်ပိုးပြီးတော့ပူးပေါင်းဆောင်ရွက်နေကြပါတယ်။ဒါဟာဆိုရင်ဒီမဟာမိတ်အဖွဲ့ကြီးရဲ့အကောင့်မှုကိုပြသနေတာဖြစ်ပါတယ်။ဒီနေ့ဟာဆိုရင်လည်းနေတိုးအဖွဲ့ကြီးရဲ့90ပြည့်နှစ်ပတ်လည်လည်းဖြစ်ပါတယ
်။နေတိုးအဖွဲ့ဝင်29နိုင်ငံတို့2018ခုနှစ်ကအသုံးစရိတ်ထည့်ဝင်ရေးဂရီးကဝတ်အတိုင်းရိုက်နာဆောင်ရွက်တာက9နိုင်ငံပဲရှိပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကတော့နေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးအသုံးစရိတ်တိုးမြှင့်လာမှုနဲ့ပတ်သက်ပြီးပြောတာမှာတော့ဒီငွေတွေကိုထိထိရောက်ရောက်အသုံးပြုနိုင်ရေးအတွက်အသေးအချာဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့ပြောဆိုခဲ့ပါတယ်။1949ခုနှစ်အေဒီလ4ရက်နေ့မှာစတင်ဖွဲ့စည်းခဲ့တဲ့နေတိုးအဖွဲ့ကြီးကအခု2019ခုနှစ်မှာနှစ်90ပြည့်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာဒီသတင်းပါအတွင်ပြုလုပ်မဲ့နေတိုးဖွဲ့ကြီးနှစ်90ပြည့်အခမ်းအနားမှာတော့အမေရိကန်သမ္မတရဲ့ထိုးနှက်ဝေဖန်မှုတွေကိုရှောင်ရှားနိုင်ရေးနိုင်ငံသားဝင်ကြီးအဆင့်မှာတွေ့ဆုံကြမှာဖြစ်ပါလေ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကနေတိုးဖွဲ့ဝင်နိုင်ငံတွေဘက်ကအသုံးစရိတ်ထည့်ဝင်မှုနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်နေတာဖြစ်ပါလေရှင်။